အစ္စရေလတောင်ပိုင်းကိုဟားမတ်စ်တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နှစ်ပတ်လည်မှာအစ္စရေလစစ်တပ်ဟာဂါဇာကမ်းမြောင်ဒေသကဟားမတ်စ်ပစ်မှတ်တွေနဲ့လေဗနန်ကဟစ်ဘူလာပစ်မှတ်တွေကို၄ချောင်းကတိုက်ခိုက်ခဲ့ပါတယ်။ဂါဇာပစ်မှတ်တွေထဲမှာဟားမတ်စ်တို့ရဲ့ဒုံးကျည်ပစ်စခန်းတွေပါဝင်ပြီးဟားမတ်စ်တို့ဘက်ကလည်းအစ္စရေလရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့တယ်လီဗစ်နဲ့အစ္စရေလတောင်ပိုင်းနယ်စပ်တစ်ချက်ကိုပစ်ခတ်ခဲ့တယ်လို့တင်းနာနေရပြောပါတယ်။အစ္စရေလဘက်ကတော့တယ်လီဗစ်နဲ့နိုင်ငံအလယ်ပိုင်း၄ချောင်းအန္တရာယ်အဝေါ်ဆွဲပြီးသတိပေးခဲ့တယ်လို့ဆိုပါတယ်။လေဗန်တောင်ပိုင်းမှာတော့ဂျက်လီရင်အစင်း100လောက်ကဟစ်ဘူလာပြည်မှာ120ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေလစစ်တပ်ကဆိုပါတယ်။ဒါ့အပြင်ဘေရုတ်မြို့ကဟစ်ဘူလာထောက်လှမ်းရေးဌာနချုပ်မှရှိတဲ့နေရာတွေကိုလည်းအတိအကျပြစ်ခတ်ခဲ့တယ်လို့အစ္စရေလစစ်တပ်ကပြောပါတယ်။ဟစ်ဘူလာတို့ကလည်းအစ္စရေလမြောက်ပိုင်းဟိုင်ဖာမြို့ကိုဒုံးကျည်နဲ့ပြစ်ခတ်ခဲ့ပါတယ်။ဒီအတွက်လူအများစုဆေဦးဒဏ်ရာရရှိခဲ့တယ်လို့အစ္စရေးသတင်းတွေကဖော်ပြပါရယ်ဟစ်ဘူလာတို့ကတော့သူတို့ရဲ့ပြစ်မှတ်တွေဟာအစ္စရေးစစ်ဆန်နေတာဖြစ်တယ်လို့ဆိုပါရယ်အဲတချိန်ထဲမှာပဲအစ္စရေးတို့ကတော့အောက်တိုဘာ9ရက်ဟစ်ဘူလာအကြမ်းဖက်တိုက်ခိုက်မှုနှစ်ပတ်လည်နေ့မှာအခမ်းအနားတစ်ခုကိုနင်းဖက်စွာကျင်းပခဲ့ကြပါရယ်